မွန်ပြည်နယ်ချက်မြော့မြို့နယ်ချက်မြော့ကျင်းထောင်မှာထောင်နဲ့တသက်ချမှတ်ခံထားတဲ့အစ္စလမ်ဘာသာဝင်အကျဉ်းသားတဦးအချိန်မီဆေးကုသခွင့်မရတာကြောင့်တေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်တေဆုံးသူဟာစစ်ချုပ်ရေးမှရိုင်းနှင်နှိပ်စက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးရွားလာခဲ့တာဖြစ်ပေမဲ့စစ်ကူတာကွင့်မရခဲ့ဘူးလို့လည်းပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့နန်းလောင်တင်ပြပေးပါမယ်ရှင်
တေဆုံးခဲ့သူဟာအသက်43နှစ်အရွယ်နိုင်ငံရေးအကျဉ်းသားကိုရာရှင်သို့မဟုတ်ဟာရှင်ဆိုသူဖြစ်ပြီးဇန်နဝါရီလ12ရက်နေ့ကကွယ်လွန်သွားတာလို့သိရပါတယ်အစ္စလမ်ဘာသာဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းမှာသူ့ကိုပုံမှန်904မြင်းဆောင်50နှစ်ကာဂျီဆွဲချက်တွေနဲ့ထောင်ဒဏ်တသက်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။တေဆုံးသူဟာစစ်ကြောရေးမှရိုက်နဲ့နှိပ်စက်ခံရတဲ့ဒဏ်တွေနဲ့2023ခုနှစ်နိုဝင်ဘာလကစပြီးကျန်းမာရေးဆိုးဝါးလာခဲ့ပေမဲ့ဆေးကုသခွင့်မရခဲ့ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းက VOA ကိုအခုလိုပြောပါတယ်
သူကဒီဘိုက်ရဲ့ရင်ဘတ်ရဲ့ကအရန်အောင်တဲ့ဟာပေါ့နော်အရန်အောင်နေစောင်းရည်လည်းဖြစ်မယ်ဆိုမှအဲဒီကတော့သူတို့တုံးတက်ခဲ့ကြတာပေါ့နော်တံပြန်ပေါ်လို့ပဲတုံးတက်တယ်အဲ့မှာသူမကြောက်မကြောက်ထောင်ဆေးုံမှာပေါ့နော်သူ့ကိုဆေးဝါးကူတာမှုပေးဖို့ဆိုမှသွားတင်ပြတယ်တင်ပြရင်မှသူကထောင်ဆေးုံမှာနေလိုက်အဲနည်းနည်းတက်တာလိုက်အဆောင်ကိုပြန်ပို့လိုက်နေသူတို့နေလာတာပေါ့နော်အဓိကကျွန်တော်တို့စုံစမ်းရရှိတာကတော့သူ့ရဲ့ဒီဝမ်းတွင်းမှာပေါ့နော်အဲဥရီရောင်ရမ်းတာပေါ့နော်ရောင်ရမ်းပြီးမှအဲ့လိုမျိုးပေါ့ပုတ်လူနီနီပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်လို့တော့ကျွန်တော်တို့စုံစမ်းသိရှိရပါတယ်ဗျာအဲသူ့မှာပေါ့နော်ယောဂအခမ်းမရှိဘူးခင်ဗျာကျွန်တော်တို့သိရတာကစစ်ကြောရေးမှာသူရင်ဘတ်နန်ယိုးတွေကြားတဲ့တွေကိုရိုက်နေခံရတယ်ဘိုက်တွေကိုပေါ့နော်သူတက်နေခံရတယ်ရိုက်နေခံရတယ်သူခံခဲ့ရတယ်ဆိုတဲ့အကြောင်းကိုအဲသူနိစ္စရာပေါ့နော်သူ့ရဲ့ဒီမိတ်ဆွေတွေသူရင်ခွင်နေရမျိုးရှိတယ်ပေါ့နော်မတက်တာမတက်တာတဲ့အဆုံးပေါ့အနာလည်းမပေါ်ပဲနဲ့အတွင်းထဲမှာတွေဖြစ်နေတဲ့ပြဿနာပေါ့နော်အပြင်မှာဒဏ်ရာမပေါ်ပဲနဲ့ဆံဝင်တော့ပြလိုက်ဆံဝင်ရလည်းဘာမှမဖြစ်ပါဘူးဒီတိုင်းပဲဒီစေးလေးတောက်လိုက်ဆိုမှအဲ့လိုမျိုးပါရာစီတမောလို့စီဗီတို့လောက်နေပဲသူ့ကိုလဲပတ်နေရပေါ့နော်အရင်မတက်တာချင်းချင်းဆေးရုံမှာခဏထားလိုက်ဆံဝင်နေကြည့်ပေးလိုက်ဒီလိုအနေနဲ့ပဲသူကတော့နေခဲ့ရတယ်အရင်ယောဂအခမ်းတော့မရှိပါဘူးခင်ဗျာသူ့မှာလေ
အချင်းထောင်တွေမှာထောင်ဝင်စားပါဆယ်ပေးပို့တဲ့နေရာမှာလင်ငန်းကြားဆေးဝါးတွေပေးပို့ခွင့်ကိုကန့်သတ်ထားသလိုအချင်းထောင်အတွင်းကုသမှုလုံလောက်စွာမရရှိတဲ့အတွက်ကိုအရေးကြီးလူနာတွေကိုအချိန်နဲ့တပြေးညီပြင်ပဆေးရုံစီကိုပို့ဆောင်ကုသခွင့်မရခဲ့တာတွေကြောင့်မှာလင်ငန်းရဲ့အချင်းသားတွေမသေးသင့်ပဲတည်ဆုံနေရတယ်လို့ဦးတိုက်ထွန်းကပြောပါတယ်2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရလို့တည်ဆုံခဲ့ရသူစုစုပေါင်းအယောက်20နီးပါးရှိခဲ့တယ်လို့သူကပြောပါတယ်။လက်ရှိမှာတော့အချင်းထောင်တွေဟာအဆိုးအဝါဆုံးလူအခွင့်အရေးချိုးဖောက်ခံရတဲ့နေရာတစ်ခုဖြစ်နေတယ်လို့လည်းပြောပါတယ်။
ကျမရေးအတွက်ပေါ့နော်စေဝါဆောင်ချောင်းမလို့တော့ဆောင်မရရှိခဲ့လို့တည်ဆုံတဲ့လူတွေကိုကျွန်တော်တို့ပြုစုထားတာကိုမှပေါ့နော်ဒီနိုင်ငံတော်ကကျွန်တော်တို့ပြုစုထားတဲ့မြန်ထောင်နေမှာဆိုရင်အချင်းသားချင်းတို့စုစုပေါင်း18ယောက်ရှိခဲ့တယ်ဗျဒီဥပပါမယ်ဆိုရင်အခုလောဆယ်ဆိုရင်ကျွန်တော်တို့19ယောက်ရှိပြီပေါ့နော်ဒီဇင်ဘာလတစ်လထဲမှာပဲ4ယောက်တည်ဆုံခဲ့တယ်ပေါ့နော်အဲ့ဒီတည်ဆုံခဲ့ရဲမှာလည်းအသက်ရွယ်ငယ်ရွယ်တဲ့အသက်20ကျော်ကနေပေါ့နော်40ကျားမှရှိရဲလူငယ်နဲ့လူလက်ပိုင်းတွေကတည်ဆုံကြတာများတယ်ယောဂတွေကိုပြန်ကြည့်တဲ့အခါမှာလည်းပေါ့နော်တယောက်ကတော့ကင်ဆာမှုလို့ဆုံးသွားတာကိုလက်ခံလို့ရပါမယ်ကျန်တဲ့သူတွေကကြတော့ပေါ့နော်ရိုးရိုးလောဝံပြတ်ဝမ်းရှောင်းနေဆုံးသွားတာရဲ့အကုတ်ကူချင်းအလျံလွန်ခဲ့မှာဆုံးသွားတာမျိုးတွေဖြစ်နေရပေါ့နော်ပို့ပြီးဆိုးရလာတာကတော့2024အစပိုင်းမှာလဲကျွန်တော်တို့ဒါထောင်နေမှာပေါ့နော်ကျွန်တော်တို့ထပ်ပြီးမှမြင်တာရတာကအရင်နှစ်နဲ့မတူတာကဒီအလို့သမီးတွေကိုပါပေါ့နော်လိမ်မိုင်းဆိုင်ရာနောက်ဆက်တာပေါ့နော်ကျွန်တော်တို့မရင်းချင်တယ်လို့ပဲတက်မှတ်လို့လဲရတာပေါ့အလို့သမီးတွေကအလို့ဆန်တော့မပါဘဲနဲ့သူတို့ရဲ့ကိုအင်္ကာတွေပေါ့နော်သူတို့ရဲ့ဒီလိင်္ကာတွေကိုလက်တွေနဲ့နိုင်ယူစစ်ဆေးတာတွေပေါ့နော်ဓမ္မနာလာချိန်မှာမဆောင်သူတို့စစ်ဆေးတာတွေကတော်လေးကိုမှဒီ2024အစပိုင်းမှာကျွန်တော်တို့မြင်လာရတယ်ပို့ပြီးကြုံလာရတယ်ဒါကတော့လက်ရှိပြင်ပြင်ချင်းတွေဖြစ်တယ
်ပသိမ်တိုက်ဦးမြင်းချံမုံရွာမကွေတာယာဝရီအင်းစိန်နဲ့ကလေးအချင်းထောင်တွေထဲကတည်ဆုံတဲ့ဖြစ်ရတွေအရာတီစင်းကိုအတည်ပြုထားတာလို့ပြောပါတယ်ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားခဲ့တဲ့အချင်းထောင်လက်ဆွဲဥပဒေအခန်း၈ပုံမှ39မှာအချင်းသားတွေရဲ့ဆေးကုသခွင့်ကိုနှောင့်နှေးကြံ့ကြာမှုမရှိဘဲကုသခွင့်ပေးဖို့ပြဋ္ဌာန်းထားပေမဲ့လက်တွေ့မှာမရရှိဘူးလို့အချင်းထောင်နဲ့နေဆက်သူတွေကထောက်ပြပါတယ်တေဆုံးသူကိုရာရှင်ရဲ့ယူအလောင်းကိုမိသားစုစီပြန်ပို့မပို့တော့အသေးစိတ်မသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ကြက်မရောအချင်းထောင်နဲ့နေပြည်တော်ကအချင်းဦးစီးဌာနဘက်ကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်လက်ခံဖြေဆိုတာမရှိခဲ့ပါဘူး။အာနာသိန်းချင်းကနေ2024ခုနှစ်ဇန်နဝါရီလ14ရက်နေ့အထိနိုင်ငံရေးအကျဉ်းသား26,000နီးပါးရှိခဲ့ပြီးအခုလက်ရှိအချိန်ထိဆိုရင်တော့နိုင်ငံရေးအကျဉ်းသား2,000နီးပါးဖမ်းဆီးခံရတော့မယ်လို့ AAPP ကထုတ်ပြန်ထားပါတယ်။2023ခုနှစ်အတွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရတဲ့အတွက်တည်ဆုံခွင့်ရသူစုစုပေါင်းကအယောက်20နီးပါးရှိခဲ့တယ်လို့လည်းပြောပါတယ်